ကချင်ပြည်နယ်မုံမောက်မြို့နယ်အတွင်း900မြောက်နေအထိတိုက်ပွဲတွေပြင်းထန်နေစေပါကြာရာပရင်းနေ့ကတော့နွန်လန်ကျေးရွာအတွင်းကိုလက်နက်ကြီးကြီးတလုံးကျရောက်ပောက်ကွဲခဲ့တာကြောင့်အရသာသူတေဆုံးခဲ့ရပြီးတော့သူထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုတေဆုံးခဲ့တာကြောင့်နောက်ထပ်ဒေသခံရွာသားတွေမိုးမောက်မြို့ကိုတိမ်းရှောင်နေကြပါတယ်ရန်ကုန်ကလာတဲ့မိုးမောက်တိုက်ပွဲနောက်ဆုံးအခြေအနေကိုတော့ကိုရန်နိုင်ကပြောပြထားပါတယ
်မိုးမောက်မြို့နယ်မြို့တစ်ကုန်းလုံးနဲ့စီးခတ်ကျေးရွာအနီးပြီးခဲ့တဲ့စနေနေ့ကပြန်ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကနေ့9ရက်မြောက်နေ့အထိအပြင်းထန်ဖြစ်ပွားနေသေးဖြစ်ပါတယ်ဧပြီ29ရက်ကြာသပတေးနေ့ကတော့စီးခတ်ရွာအထက်ဘက်ကနွမ်းလန်းကျေးရွာမှာတပ်မတော်နဲ့ KIA ကြားလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်ရမှာရွာအတွင်းလက်နက်ကြီးကြီးကျောက်ပောက်ကွဲတာကြောင့်ရသားတူတေဆုံးပြီးတော့တယောက်အပြင်းထန်တဲ့အရရခဲ့ပါတယ
်။မင်းက3နိုင်ခွဲမှာဒီဖလာယာလေး3ရှစ်ကဟို60မမရောထည့်ပစ်ချက်လာမင်းကဟိုဖူကြီးတယောက်ရဲ့ပြင်သူ့ချိမရဲ့နှစ်ယောက်ပေါ့အဖူကြီးကဆုံးသွားပြီ။သူ့ချိမကလက်နဲ့ပေါင်းခြေတော့နှစ်ဖက်ကြည့်တယ်ဟိုမိချင်းကဆေးရုံရောက်သွားပြီ။အဲ့လားဟိုဘယ်လိုပြောမလဲဒီတောင်ပေါ်ကဟိုကျန်ရည်လည်းသူတို့တတ်ထဲကိုအမျိုးတွေပါလေပြစ်ချက်တာပါသူတို့လည်းပြောခုပဲလည်းပြစ်တဲ့ခါကျတော့သူတို့လည်းဒီဝါထုတ်ပြစ်ချက်ရလေ
ဒေသခံရွာသားတို့ VOE ကိုပြောပြတာပါပောက်ကွဲတဲ့လက်နက်ကြီးကြီးဟာတမတော်ဘက်ကပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး KIA ကဗိုလ်မှူးကြီးနော်ဘူးကတော့ KIA ဘက်ကပြစ်ခတ်တာမဟုတ်ကြောင်းအခုလိုညင်းဆိုပါတယ
်နော်လမ်းဘက်မှာကတော့လက်နက်ကြီးနဲ့လမ်းပြကြတာမင်းရလေအဲ့ဒီမလားမာကေဒကနဲ့လင်းနေချင်းနဲ့လာပြီးကျလာတော့ဒီသူကလူထုရှိတဲ့ညီဝဘက်ကိုလင်းနေချင်းနဲ့ပြန်ပြေးမှအာညီဝသားနဲ့ဦးသူကတော့ဒီတော့မှသူကတော့ဒါညာပြညာရတယ်ဆိုတော့တင်းညပါတယ်ညီဝသားကပြောတော့သူတို့အဲဒီမျက်နှာကိုတွေ့ပြီးပြောတာတော့ဒီတက်တက်ကနဲ့ပြစ်လာတဲ့လင်းနေချင်းဖြစ်တယ်လို့ပြောကြတယ်စစ်ကောင်စီတက်တက်ကနဲ့ပြစ်လာတာအဲဒီကေဒကနရောဒီရွာအကူပြပြအကြောင်းလည်းမရှိဘူး။ဘာကြောင့်လဲဆိုတော့ဒီတက်နေရွာတော်တော်လေးအဝေးနေကြတယ်။နည်းနည်းကွာနေကြတာ
။မိုးမောင်းမြုပ်နယ်အတွင်း9ရက်ကြာပြင်းထန်နေတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖက်ကနေစဉ်လေကြောင်းကတိုက်ခိုက်တာတွေရှိနေပါတယ်။ဒီနေ့တိုက်ပွဲအခြေအနေကိုတော့ဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီနေ့ပိုင်းကတော့ဘာမှမချမ်းမြေပါဘူး။မနေ့ပိုင်းကတော့ဒီဒီနေ့တက်လာတာတော့မရှိပါဘူးဒါပေမဲ့လက်နက်ကြီးနဲ့ပြစ်တာတွေလူကြောင်နဲ့ပြစ်တာတွေတော့ရှိပါလေလက်နက်ကြီးနဲ့ပြစ်တာတော့တော်တော်လေးဝိုင်းမှပြန်ပြစ်တာပေါ့ငကိုပြစ်တဲ့လေမြို့ကကုန်းတော့ပဲကနေပြစ်တယ်ဟိုမိုးမောက်ပဲကလည်းပြန်ပြစ်တာလက်နက်ကြီးနဲ့ပြစ်တာတော့လက်နက်ထိုးတာတော့လည်းဝိုင်းပြစ်တာရှိပါလေလင်ကြံနဲ့လည်းပြစ်ချတယ်ဒါပေမဲ့ဒီနေ့တက်တဲ့ဒီကတော့ငါနဲ့ဘာကြောင်မချမ်းဘူးမြေပိုင်ကတော့ဖြူနေ
ရလန်းရွာသားတွေဟာမိုးမောင်းမြို့ကိုထွက်ပြေးတိမ်းရှောင်နေရပါတယ်မိုးမောင်းမြို့ကခူးကြီးကဲဆဲဆောင်ရွက်နေသူတို့ကတော့ဆေးပြေးဒုက္ခတွေထပ်တိုးလာနေကြောင်းကိုအခုလိုပြောပါတယ
်ဒီနေ့ကရောက်သွားတယ်လို့ပြောတော့ပါခင်ဗျာခုခေတ်ကလည်းနေသူဒီမိုးမောင်းစီစီတော့ပို့ထားတယ်ဒီကွဲတော့ဖြစ်နေတော့မှာပဲဒီနေ့ဖြစ်ကုန်းတော့ရှေ့ရတောင်းတမ်းပါပဲဒီနေ့လည်းကျွန်တော်ရှေ့မှာတိတ်နေဖြစ်ကြတာပေါ့ဒီ7နှစ်ကိုကျင်တော့ပါပါ
မိုးမောင်မြို့နယ်ကချင်နှချင်းခရိယံတဲမှာစစ်ပီးဒုက္ခတဲ့900ကျော်လောက်ရောက်ရှိနေသလိုတခြားဗုဒ္ဓဘာသာဝင်ရှမ်းစစ်ပီးဒုက္ခတဲ့2000ကျော်ကတော့မန်နောင်ရွာနဲ့မမော်မြို့တွေကိုအဓိကတင်းရှောင်နေပါတယ်။ဒီလ17ရက်နေ့ကတော့စီဟက်ရွာမှာလက်နက်ကြီးကြီးကျတာကြောင့်အရသာ4ဦးသေဆုံးခဲ့ပါတယ်။မတ်လ25ရက်နေ့ကမိုးမောင်မြို့နယ်ဒေါဖုံးရံမြို့နယ်ခွဲကအလော့ဘွန်တက်စခန်းကို KIA ကသိမ်းပိုက်ပြီးနောက်ဧပြီလ17ရက်နေ့မှာတပ်မတော်ကတံပြန်ထိုးစစ်ဆင်ခဲ့တာပါ။ဧပြီလ18ရက်နေ့လောက်ကစပြီးတိုက်ပွဲတွေငြိမ်နေခဲ့ပေမဲ့ပြီးခဲ့တဲ့စနေနေ့24ရက်နေ့ကနေဒီနေ့အထိတိုက်ပွဲတွေတော့ဆက်လက်ပြင်းထန်နေဆဲရှိပါတယ်။တမရကာကွယ်ရေးဦးစီးချုပ်ယုံကတော့ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်ဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီကြေညာချက်မှာတော့ NCA အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ငြိမ်းချမ်းရေးပုံမခိုင်မာရေးဆွေးနွေးဖို့နဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ဆက်လက်ဆွေးနွေးဖို့အတွက်နိုင်ငံတော်ကာကွယ်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုနောက်ဆက်ထိပါတာတွေကိုတိုက်ခိုက်ချိန်မှအပတမတော်ရဲ့စီရေးဆိုင်ရာလှုံ့ရှားမှုတွေကိုမေလ10ရက်နေ့ကနေ31ရက်နေ့အထိထပ်မံရပ်ဆိုင်းသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲထာဝရငြိမ်းချမ်းရေးရရှိစေဖို့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်စီလိုကြောင်းလည်းတိုက်တွန်းထားပါတယ်ခင်ဗျာ။